ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သား300လောက်ကြာဆုံးပြီး2900လောက်ဒဏ်ရာရခဲ့တဲ့အကြောင်းတောင်ကိုရီးယားထောက်လှမ်းအေဂျင်စီကဒီကနေ့လွှတ်တော်မှာတကယ်ပိတ်အစီရင်ခံတင်ပြမှာပြောလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေဖမ်းဆီးမိတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေကိုစစ်ဆေးမေးမြန်းမှုတွေအပါအဝင်ထောက်လှမ်းရေးသတင်းတွေအရသိရှိခဲ့ရကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနကပြောခဲ့တာပါ။ရုရှားနိုင်ငံ Kars ဒေသတိုက်ပွဲအတွင်းမြောက်ကိုရီးယားစစ်သား2ယောက်ဖမ်းဆီးမိကြောင်းယူကရိန်းသမ္မတ Volodymyr Zelensky အတည်ပြုပြောဆိုလိုက်ပြီးရက်ပိုင်းအကြာမှာပဲတောင်ကိုရီးယားထောက်လှမ်းရေးဌာနကပြောလိုက်တာဖြစ်ပါတယ်။ရုရှားကဖမ်းထားတဲ့ယူကရိန်းစစ်သားတွေနဲ့အပြန်အလှန်လဲလှယ်ဖို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကစီစဉ်နိုင်မယ်ဆိုရင်ဖမ်းမိတဲ့မြောက်ကိုရီးယားစစ်သား2ယောက်ကိုနေရက်ပြန်ပို့မယ်လို့လဲယူကရိန်းသမ္မတကပြောပါတယ်။နောက်ထပ်လဲမြောက်ကိုရီးယားစစ်သားတွေကိုယူကရိန်းကဖမ်းဆီးနိုင်မှာဖြစ်ပြီးရုရှားစစ်တပ်ဟာမြောက်ကိုရီးယားကစစ်ရေးအကူအညီယူနေရတယ်လို့လဲယူကရိန်းသမ္မတကပြောခဲ့ပါတယ်ခင်ဗျာ။